ပါကစ္စတန်နိုင်ငံမှာသမ္မတပါဗစ်မူရှရစ်အပေါ်ဟိုးရင်ကလေးကဆန့်ကျင်လာခဲ့သူတယောက်ကိုပါကစ္စတန်ဝန်ကြီးချုပ်အဖြစ်နဲ့အမျိုးသားလွှတ်တော်ကရွေးချယ်တင်မြှောက်ခဲ့ပါတယ်။ယူဆက်ဖ်ဂီလာနီဝန်ကြီးချုပ်ဖြစ်လာပြီးမကြခင်မှာပဲနေအိမ်မှာအကျယ်ချုပ်ကြားခံနေရတဲ့တရားသူကြီးချုပ်နဲ့ဗဟိုတရားရုံးတရားသူကြီးတွေကိုလွှတ်ပေးလိုက်ပါတယ်။ဒီလိုရကြောင်းတမ္ပရာမူရှရစ်နဲ့ပါကစ္စတန်အစိုးရတည်ကြားမှာဘလို့အခြေအနေတွေဖြစ်လာနိုင်ပါသလဲ။ဦးတမောင်တန်းကအစ္စလာမဘတ်ကသတင်းတောက်စတီးဗ်ဟာမန်ပေးပို့တဲ့သတင်းတွေကိုအခြေခံပြီးတော့ပြောပြပေးပါလားရှင်။
ဟုတ်ကဲ့ပါမဆုမြပါကစ္စတန်နိုင်ငံရဲ့22ဦးပြောက်ဝန်ကြီးချုပ်အဖြစ်မစ္စတာယူဆုဖ်ရာဇာဂီလာနီကိုတနင်္လာနေ့ကတင်မြှောက်လိုက်ကြတာဘသူမှသိပ်မအံ့ဩကြဘူးလို့ဆိုကြပါလေမဆုမြကြီးတော်တော်အစ်စ်မှာအကြီးဆုံးပါတီဖြစ်တဲ့ပါကစ္စတန်ပြည်သူ့ပါတီကသူ့ကိုစနေနေ့မှာအဆိုပြုခဲ့တာပါအောက်လွှတ်တော်မှာအမတ်342ယောက်ရှိတဲ့အနေနဲ့264ယောက်ရဲ့ထောက်ခံမှုကိုမစ္စတာဂီလာနီကရရှိခဲ့ပါတယ်လို့လွှတ်တော်ဥက္ကဋ္ဌဖာမစ်မာဇာကကြေညာခဲ့ပါတယ်
Yusuf Reza Gilani to please come forward and take the seat of the leader of the house.
Sai Yusuf Reza Gilani she o jwa la pi lo lwet taw khong saung nya yu bo jama phait kho lai par de.
Mae ya la dwe ko jin nya lai de a kha ma lwet taw kha ma ji de ma budo a she shin tan ni ba si lo pyo pyo shun shin ji he jwe lai ja de a tan thwet paw la kha ba de. Ma ni mae swae COE khe yi ba lou jan khan kha ya de wu ji chong na chain saung yak khe tu Miss Banaza Budo ကိုဂုံပြူကြွေးကြော်လိုက်ကြတာပါအမတ်တွေကသမ္မတပါဗက်ဘူရှာရက်ထွက်သွားဖို့လဲတံမြန်တောင်းဆိုလိုက်ကြပါတယ်လွတ်တော်ကိုစကားပြောဖို့မစ္စတာကီလာနီကထားလိုက်တဲ့အခါ Miss Budo ရဲ့စကုတ်တဲ့အွယ်သားဘီလာဝဲဘူတိုဇာဒါရီကမျက်ရည်တွေဝေဝဲလို့ကြည်နေခဲ့ပါတယ်ဥရသမကကော်မရှင်အောက်မှာ Miss Budo ကိုလှုပ်ချခဲ့တာစုံစမ်းစစ်ဆေးဖို့လွတ်တော်ကိုဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ
်ကော်မီအဆမ်ဘလီကိုguzarish karta hu ke wo ek qarar
parma song yin pa de sawet che tiak ko mr kilani sa sawet lite da ga do tamra musharraf thain thain tha ga de tya du ji a long ko che chin twet pit lite da ba be islamabad ma shi ne de ata si rue ko minute pai atwe ma phe sha lite ja ba de tya du ji chou ne acha tya du ji 60 do ko win to win ne ma ne a che chou cha tha ga da le la jaw ga ba bi သူကိုသမရဖြစ်ပြန်လဲတင်မြှောက်ခဲ့တာကိုပယ်ဖြတ်တဲ့ဆုံးဖြတ်ချက်မချမဲ့တရားသူကြီးတွေနဲ့အဆိုပါအထိမ့်သိမ့်ခံတရားသူကြီးတွေရဲ့နေရာကိုသမရမူရှာရက်ကအစားထိုးခဲ့တာဖြစ်ပါတယ်။1996ခုနှစ်အာနာသိမ့်တက်လာခဲ့တဲ့မစ္စတာမူရှာရက်ဟာပြီးခဲ့တဲ့အောက်တိုဘာလရွေးကောက်ပွဲဝင်ခဲ့စဉ်တုန်းကပါကစ္စတန်စစ်တပ်ရဲ့ဦးစီးချုပ်လည်းဖြစ်ခဲ့ပါတယ်။အင်ရှေလာတာဆောင်ကနေသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံရမှာအဖြုတ်ခံတရားသူကြီးချုပ်အစ်ဖတီခာမိုဟာမက်ချောင်ဒရီကဥပဒေစိုးမိုးရေးတိုက်ပွဲလို့သူကခေါ်တဲ့ငါးလကြာတိုက်ပွဲအတွက်ပါကစ္စတန်ပြည်သူတွေကိုကျေးဇူးတင်ရှိကြောင်းအခုလိုပြောကြခဲ့ပါတယ်။မစ္စတာချောင်ဒရီကတိတ်ခါရှိရှိအပြုမူနဲ့ဆက်သွားနိုင်မဲ့အဖြစ်အပျက်တွေဆောင်ရွက်ကြဖို့သူကပြောလိုက်ပါတယ်။မစ္စတာဂီလာနီကိုရွေးချယ်လိုက်ခြင်းအဖြစ်မစ္စတာမူရှာရက်ကိုဆန့်ကျင်ခဲ့ကြတဲ့နိုင်ငံရေးအားစုတွေရဲ့ရုံးကန်တိုက်ပွဲဝင်ခဲ့တဲ့ခေတ်တစ်ခေတ်လက်ဆက်တက်လိုက်ကြတာဖြစ်ပါတယ်။သမ္မတရဲ့ကာချဘာကပိုးမရေမရဖြစ်လာပါတယ်။ဒါပေမဲ့ဥပဒေအတိုင်းဝန်းနဲ့လူချိုက်မများလာတဲ့သမ္မတတို့ကြအငင်းပွားမှုကမပြီးသေးပါဘူး။ဘာကြောင့်လဲဆိုတော့တရားသူကြီးတွေကိုမူလရာထူးပြန်မခန့်သေးလို့ပါပဲ။ညွန်ပေါင်းအစိုးရပေါင်းဖွဲ့ထားတဲ့မူရှာရက်စန့်ကျင်ပါတီကြီးနှစ်ပါတီကတလအတွင်းတရားသူကြီးတွေကိုပြန်ခန့်ထားမယ်လို့ကတိကဝတ်ပြုထားခဲ့ကြပါတယ်။နောက်ငါးနှစ်သက်တမ်းအတွက်သမ္မတအဖြစ်မစ္စတာမူရှာရက်ပြန်လဲရွေးကောက်ခံရတာဟာဖွဲ့စည်းချုပ်ပုံအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိအမှုဆုံးဖြတ်နိုင်ခွင့်ကိုတရားသူကြီးတွေရခဲ့မယ်ဆိုရင်သမ္မတရာထူးကထွက်ဖို့ဖြစ်သွားနိုင်ပါတယ်အခုတင်မြှောက်ခံရတဲ့မစ္စတာဂီလာနီရဲ့ဝန်ကြီးချုပ်တတန်းကလည်းဘယ်တော့ရှိမယ်ဆိုတာမပြောနိုင်သေးတဲ့မေးခွန်းတစ်ခုဖြစ်နေပါသေးတယ်ဘနာဇာဘူတိုရဲ့ခင်ပွန်းအာဆစ်ဖ်အဒီဇာဒါရီကဝန်ကြီးချုပ်ရာထူးကိုမလိုချင်ကြောင်းပြောထားပြီးပါကစ္စတန်ပြည်သူ့ပါတီရဲ့ပူးတွဲဥက္ကဋ္ဌအဖြစ်မစ္စဘူတိုလောက်ချခံပြီးတဲ့နောက်တာဝန်ယူခဲ့ပါတယ်ဒါပေမဲ့တမိုင်းရဆိုရင်လည်းဝန်ကြီးချုပ်မစ္စတာဂီလာနီတတန်းငါးနှစ်ပြည့်ထမ်းဆောင်နိုင်ပါမလားတန်လျာရှိစရာပါအဲ့ဒါလို့တတန်းပြည့်ခဲ့တဲ့ဝန်ကြီးချုပ်ဆိုလို့ပါကစ္စတန်တမိုင်းမှာတယောက်ပဲရှိခဲ့တာကြောင့်ပါပဲဝန်ကြီးချုပ်အတော်များများဟာသမ္မတအမိန့်ကြောင့်ဖြစ်စေစစ်တပ်အာဏာသိမ်းလို့ဖြစ်စေပြုတ်သွားခဲ့ရတာကြီးဖြစ်ကြောင်းပါမဆုမြတ်ကြီး